ုဆိုရင်နိုင်ငံရဲ့စီးပွားရေးတစ်ချိန်တုန်းတိုးတက်တော့မယ့်အခြေအနေတစ်ခုရပ်တန့်သွားပါပြီ။နိုင်ငံနဲ့ပြည်သူလူထုကြီးအတွက်အင်မတန်မှကိုစိတ်မကောင်းစရာကောင်းတဲ့ဆုံးရှုံးနစ်နာမှုကြီးပါပဲ။အဲ့ဒါကတော့မိဘတွေစီးပွားရေးပိုလုံနိုင်အောင်ကြောင်းတလတိုးဖွင့်မယ့်အစီအစဉ်ကြီးရပ်နားသွားတာပါပဲ။အခုဆိုရင်မိဘတွေလည်းကိုယ်ကလေးကိုထိန်စီးပွားရေးပိုလုံနိုင်မဲ့အခွင့်အရေးလည်းလက်လွတ်သလိုမိဘတယောက်ချင်းစီတယောက်ချင်းစီအလုပ်လုပ်လို့တိုးပြီးရလာမဲ့နိုင်ငံဝင်ဝင်လည်းရော့နေသွားတာပေါ့ဗျာ။ပညာရေးဝန်ကြီးရဲ့ညံအမျှော်မြင်ကြီးမားမှုနဲ့စေတနာတွေကိုလူတွေကနားမှမလဲကြတာကိုအခုဆိုပညာရေးတိုးတက်ပြောင်းလဲမှုတွေအများကြီးလှုပ်ထားတာခင်ဗျားတို့မျက်မြင်ပါပဲ။အရင်ခေတ်ကနဲ့လုံးဝမတူတော့ပါဘူးဗျာ။เจ้าနေမှာเจ้าစာအပြင်အတီးအမုတ်အကအခုံတွေပါသင်ပေးနေတာပါဒိုင်နာစီလုံးညညွေအတွက်ပါအခြေခံပြီးတော့တိုင်းရင်သားဘောင်းဆောင်ရဲ့အကတွေကိုပါသင်ပေးပါသေးတယ်လူကြီးတယောက်ယောက်လာပြီဆိုရင်တော့လမ်းဘေးမှာရင်ကပြီးကြိုဆိုလို့ရတာပေါ့ဗျာရင်ခက်ကလို့လက်အုပ်လေးချီးပြီးကြိုဆိုတဲ့ခက်မှာမဟုတ်တော့တာဗျာအခုလို့ရိုးရအကလေးနဲ့ကားပြီးတော့ကြိုဆိုတော့ပို့ပြီးဂုံရှိတာပေါ့ဟုတ်တယ်ဟောเจ้าစာဆိုရင်လဲပိုမိုကောင်းမွန်တဲ့သင်ရိုးတစ်တွေပြောင်းတာဟိုလူတစ်ခါပြောရင်တစ်မျိုးပြောင်းလိုက်ဒီလူတခါပြောရင်တမျိုးပြောင်းလိုက်နဲ့ပြောတိုင်းပြောင်းပညာရေးစနစ်ကိုထူထောင်ထားပါတယ်။မဲခွေတောင်ရှစ်တန်းကနေပြီးတော့ဆယ်တန်းကိုရောက်သွားတာပဲကြည်ပါတော့လေ။ပညာရေးစနစ်ပြုပြင်ပြောင်းလဲမှုမှာပညာရေးဝန်ကြီးဌာနတစ်ခုတည်းတင်လှုပ်ဆောင်နေတာမဟုတ်ပါဘူးဗျာ။လွတ်တော်အမတ်မင်းတွေကလည်းတက်တက်ပညာမနေတာပေါ့။เจ้าနေမှာကြံစစ်သားဘရင်တော်အလောင်းဖျားဗန္ဓုလအသင်းနေပြင်ဘိုးကျောက်ဆန်းအသင်းကိုပါထည့်ဖွဲ့ဖို့အကြံပေးထားပါသေးတယ်။ကျောင်းစာမေးပွဲတွေနီးလာပြီဆိုရင်အရင်တုန်းကလိုကြားနေကြကလေးတွေရဲ့စာရွက်တန်စာအန်တန်တွေမရှိတော့ပါဘူးဒါဟာနှုတ်တိုက်ရွတ်တဲ့အလွတ်ကျပညာရေးစနစ်ကနေပြီးတော့ယုံထွက်လာတဲ့တာရကပါစိတ်แท้ကနေပဲကြက်ကြပါတော့တယ်တဲ့ဒါလည်းတိုးတက်ပြောင်းလဲမှုပါပဲဗျာနောက်ပြီးတော့ကလေးတွေပညာရေးအတွက်မိဘတွေဝန်ထုပ်ဝန်ဖိုးမဖြစ်အောင်ကျူရှင်ပပြောက်အောင်လုပ်နေတာလည်းအထင်းသားပါဗျာအခုဆိုရင်ဆရာဆရာမတွေကျူရှင်သင်ဖို့အချိန်ရဖို့နေနေသာသာတကောင်စင်းကောင်းဒီတနန်းတို့ရွေးကောက်ပွဲမဲယုံဆောင်တနန်းတို့တွေတက်ရတော့မှာပါနောက်ဆိုရင်တော့နေကလေးတင်းတနန်းမှာပါမပေါ့လေအစစ်မြင့်ပညာရေးဆိုလဲပညာရဲ့ပိုင်းဆိုင်ရာပါရဂူတွေအများကြီးမွေးထုတ်နေပါပြီနိုင်ငံသားကစာတန်းတွေကူးချပြီးပါရဂူဘွဲ့ယူတာကတော့တမျိုးပေါ့ဗျာဒါကလည်းနိုင်ငံတကာနဲ့ပညာရဲ့ပိုင်းဆိုင်ရာဖလှယ်တယ်လို့ပြောလို့ရပါသေးတယ်တနည်းအားဖြင့်ပြည်ပကနေနီးပညာရယူတာပေါ့ဗျာကူချပါရဂူဘွဲလို့ဆိုလို့မရပါဘူးအဲ့လိုပညာဓာတ်တွေပါရဂူတွေများများမွေးထုတ်နိုင်လေပညာဓာတ်ပေါများတဲ့နိုင်ငံဖြစ်မယ်မဟုတ်လားသူတို့တွေပညာရဲရင်ပွဲလေတင့်လေနိုင်ငံလေးဂုံရှိလေပါဗျာနီးပညာပိုင်းဆိုရင်လေအင်ဂျင်နီယာတက္ကသိုလ်တွေကနေဘွဲတာရတယ်ဘာမှမလုပ်တတ်ဘူးလို့ចောင်းသူចောင်းသားတွေကဆိုကြပါလိမ့်မယ်တကယ်တော့နီးပညာတက္ကသိုလ်တွေမှာအပိုင်းနှစ်ပိုင်းနဲ့ခွဲခြားသင်ကြားပေးနေတာပါတခြားကတော့ဒီကအင်ဂျင်နီယာတက္ကသိုလ်တွေမှာ theory တွေကိုအဓိကထားသင်ကြားပေးတာဖြစ်ပြီးတချမ်းကတော့အခြားနိုင်ငံတွေမှာအလုပ်လုပ်ရင်းလက်တွေ့တင်ကြားတက်မြောက်အောင်ကိုယ့်ဘာသာကိုရှာဖွေရတဲ့အစီအစဉ်ဖြစ်ပါတယ်။စင်ကာပူလိုနိုင်ငံမှာအောင်မြင်ကြော်ကြားနေတဲ့မြန်မာအင်ဂျင်နီယာတွေကဒီလိုပဲဒီကျောင်းကဆင်းပြီးတော့ဒီပုံစံအတိုင်းကိုယ့်ဘာသာကိုရှာဖွေတင်ကြားလာခဲ့တာပေါ့ဗျာ။သူငယ်တန်းကလေးကတင်လာတဲ့အင်္ဂလိပ်စာဘွဲ့ရတဲ့အထိဘာလို့မတတ်တာလဲဆိုတာလဲစာနာတွေစောပြီးပြောတာဖြစ်မှာပါဗျာ။အင်္ဂလိပ်စာတွေမကပါဘူး။နောက်ပိုင်းမှာတရုတ်စာ၊ထိုင်းစာ၊မလေးရှားစာတွေပါတော်တာဖတ်တတ်ကြမှာပါဘွဲ့ရရင်လဲအဲ့ဒီနိုင်ငံတွေမှာပဲသွားပြီးတော့အလုပ်လုပ်ရမှာမဟုတ်လားဒါကအလုပ်လုပ်ရင်းတင်ကြတဲ့စနစ်ပါဒီတော့ကြောင်းပြီးရင်လဲအလုပ်မရဘူးစိတ်ပူစရာမရှိဘူးမဟုတ်လားဘွဲ့ရပြီးတာနဲ့ passport လေးရှောက်ထားရုံပါပဲဗျာအခုပညာရေးကအသက်မွေးဝမ်းကြောင်းတစ်ခုတည်းနဲ့ရည်ရွယ်ပြီးတော့တင်ကြနေတဲ့ပညာရေးမဟုတ်ပါဘူးဘဝမှာရုန်းကန်ရတဲ့အချိန်မှာအဆင်ပြေအောင်လူမှုဆက်ဆံရေးနဲ့ကိုယ်ပိုင်စဉ်းစားဆုံးဖြတ်နိုင်စွမ်းတွေပါတင်ကြပေးတာပါဗျို့လူမှုဆက်ဆံရေးဆိုရင်လည်းအသင်းအဖွဲ့နဲ့လုတ်တက်အောင်ထဲ့သွင်းတင်ကြပေးပါတယ်ဗျာအသင်းအဖွဲ့စိတ်ဓာတ်မှာတော့ရိုးရာကိုအခြေခံရတာပေါ့လေရိုးရာဆိုတာကရှေ့ရလူကြီးတွေလို့နှစ်ယောက်ရှိရင်သုံးဘွဲ့ကွဲတာမျိုးပေါ့ဗျာခေါင်းဆောင်စိတ်ဓာတ်မွေးမြူပေးတယ်လို့ပြောလို့ရပါတယ်အမှားမှန်ကိုပိုင်စဉ်းစားဆင်ခြင်တိုင်းစွမ်းကတော့တကယ်အံ့ဘွဲ့ပါပဲဗျာဝူဟန်ယောဂါမှာပဲကြည့်လေဝူဟန်ယောဂါကိုငရုတ်ကောင်းစိတ်ခုနှစ်စိတ်စားပြီးကာကွယ်နိုင်တယ်ဆိုလဲယုံကြတာပဲမျိုးအရက်တော့ရင်ကာကွယ်နိုင်တယ်ဆိုရင်လည်းလက်ခံကြတာပဲဗျာဟိုတလောကဝင်းကြီးချုပ်တပါးတော်မှာဝူဟန်ဗိုင်းရပ်စ်ကိုခုခံနိုင်ဖို့ကြက်သွန်နီများများစားပြီးတော့ကြက်သွန်နီတွေစောင့်ထားဖို့သူ့ရဲ့ Facebook မှာမျှဝေခဲ့သေးတယ်မဟုတ်လားဒီလိုပညာရှင်တွေဥဆောင်နေမှာတော့မကောင်းပဲရှိပါတော့မလားဗျာပညာရေးစနစ်ဒီလောက်ကောင်းအောင်ပြုပြင်ပြောင်းလဲထားတာကိုဘာကြောင့်များចောင်းသားတွေကအစမ်းသက်ခံပညာရေးစနစ်အလိုမရှိဆိုပြီးတော့စာနာတွေပြနေကြတာလဲဗျာ